အရှိတောင်အာရှကအွန်လိုင်းငွေလိမ်ခိုင်းကွန်ရက်ကြီးဟာကမ္ဘာတဝန်းကိုပြန့်နှံ့နေပြီးတော့နှစ်စဉ်ဝင်ငွေ3ထရီလီယံလောက်ရရှိနေတယ်လို့ Interpol နိုင်ငံတကာရဲတပ်ဖွဲ့အကြီးအကဲကပြောကြားလိုက်ပါတယ်။အရှိတောင်အာရှမှာစားခဲ့တဲ့ဒေသတွေအန္တရာယ်တွေဟာအခုတော့ကမ္ဘာတဝန်းလူကုန်ကူးမှုပြဿနာကြီးဖြစ်နေပြီလို့ဒီ Interpol အကြီးအကဲ Jürgen Stock ကစင်ကာပူမှာပုံထူးနေတော့ကကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါ။ Online ငွေလိမ်လုပ်ငန်းတွေမှာအတ္တမအလုတ်ခိုင်းစဉ်ခံရသူတွေရောပြစ်မှတ်ထားခံရသူတွေပါလူပေါင်းတန်းတဲ့ချီရာဇဝဲခိုင်းတွေရဲ့သားကောင်တွေဖြစ်နေကြတယ်လို့လည်းသူကပြောပါတယ်။ရာဇဝဲခိုင်းတွေရဲ့ဝင်ငွေဟာ40ရာခိုင်နှုန်းကနေ80ရာခိုင်နှုန်းကမူးယစ်မှောင်ခိုလုပ်ငန်းတွေကရနေကြတာဖြစ်ပေမဲ့လူကုန်ကူးမှုလက်နက်မှောင်ခိုမှုအပြင်မော်တော်ကားတွေအပါအဝင်ခိုးယူပစ္စည်းတွေကိုမှောင်ခိုကူးမှုကနေလည်းဝင်ငွေတွေရနေကြတယ်လို့ပြောပါတယ်။ချမ်းပြည်မြောက်ပိုင်းနဲ့ထိုင်းမြန်မာနယ်စပ်တွေမှာအခြေစိုက်တဲ့ online ငွေလိမ်ခိုင်းတွေမှာအလုံးလုံးဖို့လိန်ညာကုန်ကူးခံရသူစုစုပေါင်းနိုင်ငံဆောင်ကလူပေါင်းဒီသိန်းနဲ့ချီရှိနိုင်ပြီးတော့ဖန်းစည်းနေရက်ပြန်ပို့ခံရသူက9000ထက်မနည်းရှိနေပါပြီ။အများဆုံးကတရုတ်နိုင်ငံကဖြစ်ကြပါတယ်။ရွာစွဲခိုင်းတွေရဲ့တရားမဝင်ဝင်ငွေဒီဒေါ်လာ1ထရီလီယံကနေပြီးတော့3ထရီလီယံအထိနိုင်ငံတကာဘဏ္ဍာရေးစနစ်ထဲမှာနှစ်ဆင်လက်ပတ်နေတယ်လို့လည်း Interpol အကြီးအကဲ Jürgen Stock ကပြောကြားခဲ့ပါတယ်။